မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခွားတွေကြောင့်အိမ်ရင်းချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်းတောင်းနဲ့ချီထပ်မံထွက်ပြေးလာတဲ့ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းကြားစိုးရိမ်တဲ့တွေထွက်ပေါ်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပြီးသားတိမ့်နဲ့ချီတဲ့ဒုက္ခတွေအတွက်ကျန်းမာရေးအပါအဝင်အရေးပေါ်အကူအညီတွေလိုအပ်ကြောင်းပြောဆိုနေချိန်မှာပဲနောက်ထပ်ထွက်ပြေးသူတွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေတာပါ။ပြည်စုံကိုတော့နန်းလောင်ကတင်ပြပေးမှဖြစ်ပါရဲ့ရှင်။
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်11,000မနေတော့ကပဲရုတ်တရက်ရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရင်ကြရတဲ့တကြော့ပြန်ဖြစ်လာရတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရသူ Adrian Edwards ကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ
် We're back in a situation of full alert as far as influxes are concerned. It is a big increase to see 11,000. We have had big numbers coming across by the day over the 6 weeks of this emergency, so we're back up to some of those.
ဒုက္ခသည်တွေအခုလိုဆူလိုက်တုန်းလည်းဝင်ရောက်လာတဲ့အတွက်အခြေအနေတွေဟာလုံးဝစိုးရိမ်ရတဲ့အနေအထားကိုပြန်ရောက်သွားပါတယ်။လူပေါင်း11,000ဆိုတာတိတ်များတဲ့ပမာဏပါ။ပြီးခဲ့တဲ့သတင်း6ပတ်လောက်ကအရေးပေါ်အခြေအနေတွေဖြစ်ပွားခဲ့တဲ့အချိန်တုန်းကသာဒုက္ခသည်တွေအခုလိုအဆုလိုက်အပြုံလိုက်ဝင်ရောက်ခဲ့တာပါ။ဒါကြောင့်အဲဒီလိုစိုးရိမ်ရတဲ့အခြေအနေကိုအခုပြန်ရောက်သွားတယ်လို့ဆိုရမှာပါ။နောက်ပြီးတော့ထပ်ရောက်လာမယ့်လူတွေအတွက်လည်းကြိုတင်ပြင်ဆင်ထားရပါမယ်။ငယ်ဆက်ဖြတ်ပြီးရောက်လာတဲ့သူတွေထဲမှာဒဏ်ရာရထားတဲ့လူတွေ၊စိုးရိမ်ကြောက်လန့်နေတဲ့သူတွေပါလာတာကိုလည်းကျွန်တော်တို့တွေ့ခဲ့ရပါတယ်
။ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကတုံကျုံရင်ကင်းစကန်တွေကိုတိုက်ခိုက်ခဲ့ပြီးတော့နောက်ဆက်တွဲစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းလူအခွင့်ရေးချိုးဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်းသိန်းနဲ့ချီထွက်ပြေးနေရတယ်လို့နိုင်ငံတကာနဲ့လူအခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါ။ထွက်ပြေးလာသူပေါင်းတန်းဝက်ကျော်ရှိနေပြီလို့လည်း UNHCR ကခန့်မှန်းထားပြီးရှီခိုင်မီနယ်မြောက်ပိုင်းကအများစုဖြစ်တယ်လို့ယုံကြည်ထားတာပါ။
The short answer is we don't know at the moment what's driving this. Some of these people have fled their homes.
ဒုက္ခသည်များပြားခုလိုရောက်လာတဲ့အကြောင်းကြီးကိုကျွန်တော်မသိပါဘူး။တချို့လူတွေကတော့လူငယ်တဲ့ရက်တွေကတည်းကအိမ်ကထွက်ပြီးမြေဆက်ဘက်ကိုဥတည်လျှောက်လာပြီးတော့တချို့ဆိုရင်ထွက်လာတာနှစ်ပတ်လောက်တောင်ရှိပြီလို့ပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတိမ့်နေချီတဲ့ရိုဟင်ဂျာတွေအတွက်ကာလဝန်ရောက်ကကူးဆက်ပြန့်နှံ့မဲ့အန္တရာယ်ကိုကာကွယ်ဖို့ကာကွယ်ဆေးတိုက်ကြွတဲ့လုပ်ငန်းစဉ်ကိုအင်္ဂါနေ့မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနတို့ကစတင်လိုက်ကြပါတယ်။ကြည့်ခဲ့တဲ့သတင်းပါထဲမှာပဲဝမ်ပြက်ဝမ်ရှော့ဖြစ်သူနောက်ထပ်တထောင်ကျော်တွေ့ရှိခဲ့ရပြီးတဲ့နောက်မှာပဲကာကွယ်ဆေးတိုက်ကြွရေးအစီအစဉ်တွေကိုစတင်နေတာဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ပြောခွင့်ရသူ Christian Lindmeier ကပြောပါတယ
် This all cholera vaccination campaign will provide 900,000 doses of vaccine to people in newly arrived
ကာလဝမ်ရောဂါကာကွယ်ဆေးကုသရန်ဒုက္ခသည်တွေကိုရောသူတို့လက်ခံထားတဲ့လူမှုအတိုင်းအဝိုင်းမှာပါရောဂါကူးစက်ပြန်ပေါ်မှုမရှိအောင်ပြည့်ရသွားမှာဖြစ်ပါလေဒီယောဂါဟာလူတွေသိပ်ပြီးထူထပ်တဲ့နေရာတွေတောက်သုံးရည်နဲ့မိလာစနစ်ကောင်းကောင်းမရှိတဲ့နေရာတွေမှာဖြစ်ပွားတတ်ပါလေ
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထားဖို့အတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်ဟာအနေရကြီးတယ်လို့လဲကုလသမဂ္ဂအပါအဝင်အကူအညီပေးရေးအေဂျင်စီတွေကသတိပေးနေကြတာပါတိမ့်နေချီတဲ့လူတွေကိုတနေရာထဲမှာစုပြုံထားတာဟာယောဂါကူးစက်ဖို့အခွင့်အလမ်းနဲ့မိဘလိုမတော်တဆဖြစ်နေတဲ့အနေရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရောဘတ်ဝတ်ကင်းစ်ကပြောဆိုထားတာဖြစ်ပါရဲ့ရှင်